ကျောင်းသားရာမာစေနှစ်ခုနှင့်ကောဇာနဂရီထောင်းတော်ရာ96ပြည့်နှစ်တဘုရဝဇန်25ရက်မန္တလေးတိုင်းပကံမြို့သိပကံရှေးဟောင်းစေရီတော်မြတ်ကြီးစေရီတော်မြတ်များရှိသီတော်တင်သူပဲအထိန်အမှတ်ဖြင့်စင်ရင်ပြတို့အသည့်ညာဥယျာဓမ္မတရေအခန်းသားဝယ်ဟောကြားအပ်သော ပုဂ္ဂိုလ်သူပုဂ္ဂိုလ်များများတရားဒေသနာတော်ပုဂ္ဂိုလ်သူပုဂ္ဂိုလ်များများရဲ့အမတ်တရားများဆိုတာငရေတဲ့ဒီပေါင်း1000ကျော်ကစပြီးဒီပကံလေးသပကံဧရိယာမှာဘုရားမြတ်စွာဘုရားရေးစုပြီးတော့ကျေနွတဲ့သရာနဲ့ဒီဆောက်ဘုံဝေလာကြတဲ့ဇေတိပထိုးတွေကိုရေးစုပြီးတော့ ပုဂ္ဂိုလ်သူပုဂ္ဂိုလ်များများရဲ့အမှတ်တရားများလောကမှာအလကံထူးခြားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မမေ့နိုင်ကြတာသဘာဝပါပဲလောကမှာအထူးခြားဆုံးပုဂ္ဂိုလ်ကတော့ဘုရားမြတ်စွာဘုရားသူထူးခြားတဲ့ပုဂ္ဂိုလ်ဟာကမ္ဘာလောကကြီးမှာတစ်ချိန်တစ်ခါပေါ်ပြီးတဲ့နောက်ထိုပုဂ္ဂိုလ်ရဲ့အမှတ်တရားများဆိုတာကမ္ဘာကြီးပြည်မှာနေရအနတ် ဒီရှိနေတတ်ကြပါလေတဲ့ပရိပကံဧရိယာကြီးကသာထူးခြားတဲ့ဂုဏဝိသေသနဲ့ပြည့်စုံတယ်တတဝရလောဝိယောဒံတဏျာမြံပကံမြာဘောင်းဆိုပြီးတော့ပကံဧရိယာမှာအမှတ်တရားရှိဒီထားကိုပဲကြတာစေတီအစုပေါင်း နေတန်းကြော်တယ်လို့ဒီလိုဆိုရှိတယ်ပေါ့ဒီကနေ့ခင်ပါလည်းပဲစေတီပထိုးတွေရင်းနေရတော့မြန်မာနိုင်ငံကိုလာရောက်ပြီးတော့လေပတ်ကြတဲ့နိုင်ငံသားတွေကမြန်မာပြည်ကိုအမြင်တစ်ခုပေးသွားတာကတော့ဒလင်းတော့ပကိုးတာတဲ့ဖျားပထိုးပေါ်တဲ့နိုင်ငံလို့ဒီလိုမှတ်တမ်းနေရတာကပကံဧရိယာကိုကြည့်ပြီးတော့မှတ်တမ်းတင်သွားတာဖြစ်တော့ အမှန်တန်ထူးခြားတဲ့ဗုဒ္ဓဧရိယာတကယ်လို့2000ကျော်ကနေစပြီးတော့ဘုရားမြတ်စွာဘုရားကိုကိုယ်ပဲမြင်လို့ကြတဲ့သရဆွမ်းအားတွေနဲ့ဘုံတရားအမျိုးမျိုးဘုရားကိုအချိန်မှပြုပြီးတော့တည်ထားဖို့ပဲကြတယ် ထူးခြားတဲ့ပုဂ္ဂိုလ်ဆိုတာလောကမှာအလွန်ပေါ်ခဲ့တာဒီလိုဇေတိပထိုးတည်ထားဖို့ကွယ်ရသောတရားကသမထထားတဲ့ပုဂ္ဂိုလ်က၄ဦးပဲရှိထူပါရဟပုဂ္ဂိုလ်၄ဦးထူပါရဟဆိုတာထူပါရဟအမတ္တယ စေတီပထိုးတည်ထားပြီးတော့ကိုယ်ပဲတိုက်တဲ့ပုဂ္ဂိုလ်၄ဦးဆိုပြီးမြတ်စွာဘုရားဟောတယ်၄ဦးကသူတွေတော့ဆိုရင်နဘတိကသမ္မာသမ္ဗုဒ္ဓလောကထွတ်ထားရှင်တော်မြတ်ဘုရားဘာဖြစ်လို့တော့ဆိုရင်ရှင်တော်ဘုရားဆိုတာလောကမှာအမတန်လဲပွင့်ပေါ်ခဲ့တယ်ပွင့်ပေါ်လာလို့ရှင်လည်းတဆူပဲပွင့်ပေါ်နေရှိတယ်ဒါကြောင့်မို့အလွန်ထူးခြားတဲ့ပုဂ္ဂိုလ် ထူးခြားတဲ့အသိဉာဏ်ရဲ့ပိုင်ရှင်ဖြစ်ပြီးတော့လောကသားတို့ရဲ့အကျိုးစီးပွားကိုဆောင်ရွက်တဲ့နေရာမှာလည်းထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒုတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့ဘယ်လိုဆိုရင်ပိစိကပုဒ်တာကိုယ်ပိုင်ဉာဏ်စောင့်နဲ့ဒုက္ခကတိချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်လမ်းကြောင်းကိုရှာတွေ့တဲ့ပုဂ္ဂိုလ်ပိစိကပုဒ်တာ တတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့ဘုရားမြတ်စွာဘုရားကနီးခံပြီးတော့ဒုက္ခကတိချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်လမ်းကြောင်းကိုရှောင်သန်းသွားနိုင်တဲ့ယဟန္တာပုဂ္ဂိုလ်များတတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့လောကကြီးကိုတရားသဖြင့်အုပ်စိုးပြီးတော့ထူးထူးခြားခြား ဓမ္မကိုဥတည်ထားပြီးတော့လောကသားတွေရဲ့အကျိုးကိုဆောင်သွားတဲ့စတေဝရမင်းတို့ဒီပုဂ္ဂိုလ်၄ဦးဟာသူပါရဟအမတ်တရားများရှင်တည်ထားလိုက်တဲ့ပုဂ္ဂိုလ်တွေလို့လို့ဆိုတော့ထူးခြားတဲ့ပုဂ္ဂိုလ်ဆိုတာပေါ်တော့ပေါ်ခဲ့တယ်။ဒါလည်းဆက်လို့ပြောလို့ရှိရင်ဒီကနေ့ခေတ်မှာဆိုလို့ရှိရင်ပညာရှင်ကပြီးသွားတဲ့မနေ့ကမှစီဝေကျင်းပါလို့ပြီးသွားတယ်သန္တနာတော်လုံးဆိုင်ရာရှိတဲ့ဒီကရတန်ကအစည်းဝေးကြီးကနေဒီကနေ့ခေတ်မှာအထူးခြားဆုံးပုဂ္ဂိုလ်တယောက်ရွေးချယ်လိုက်တာ။လက်ရှိကတရားဓမ္မရှင်းပြမဲ့တည်ခူဆရာတော်ဘုရားကြီးပါ။သံဃာပေါင်း၄000ကျော်ပါဝင်ဖွဲ့စည်းထားတဲ့ရွှေချင်းသံဃာတုတစုလုံးကတည်ခူဆရာတော်ဘုရားကြီးကိုဂုဏ်ပြုတော့အနေနဲ့ဝိသေသပုဂ္ဂလထူးခြားတဲ့ပုဂ္ဂိုလ်လို့ဒီစကားလုံးလေးချက်သွင်းပြီးတော့တက္ကလရထသာသနာပကာလကတဏ္ဍာန်လုံးနဲ့တသာသနာလုံးကိုကျေးဇူးရှိအောင်ဆောင်ရွက်တတ်တဲ့ထူးခြားတဲ့ပုဂ္ဂိုလ်များအဖြစ်ဟောရွှေရှင်ဒီကရဲ့တဏ္ဍာန်ဒုကြီးကဒီဘွဲ့ပုံလက်ပတ်ကိုတည်ခူဆရာတော်ကြီးကိုမနည်းကလည်းဆက်ကပ်ကြသာသနာ့ဝင်ဆရာကြီးကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့ချီးမြှင့်ထားတဲ့ဒီဘွဲ့လက်ဆိုင်ခံကြဆရာတော်ဘုရားကြီးဒီပြင်ကားဒီတရားဟောမှာဖြစ်ပါတယ်နော်လောကမှာထူးခြားတဲ့ပုဂ္ဂိုလ်ဆိုတာပေါ်တော့ပေါ်ခဲ့ထူးခြားတယ်ဆိုတာတာမန်နဲ့ထူးခြားတယ်လို့ပြောလို့မရဘူးဘုရားမြတ်စွာဘုရားထူးခြားတယ်ဘာလို့ထူးခြားတယ်ဆိုရင်နိဗ္ဗာန်ရောက်အောင်လမ်းကြောင်းကိုကိုယ်တိုင်စာကြံသိရှိပြီးတော့အများသတ္တဝါတွေကိုထိုလမ်းကြောင်းပေါ်မှာတင်ပေးလို့ထိုလမ်းကြောင်းကနေရှောင်းလမ်းကြလို့လူလောကလူတွေမှာနတ်လောကလက်တွေပြမာတွေသတ္တလောကကြီးတစ်ခုလုံးဟာမိမိတို့အစဉ်တန်းအာရုံစွာချမ်းသာဒုက္ခတွေရကြတယ်။နောက်ဆုံးနိဗ္ဗာန်ဆိုတဲ့ဆင်းရဲဒုက္ခတွေခြုံငိမ့်တဲ့အငြိမ့်တတ်ကိုဝန်ဆောင်သွားကြရတယ်တလောကလုံးကိုကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်လို့ဆိုလိုက်တယ်။အဲ့လိုပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်ရဲ့အမတ်တရားတွေပကံဧရိယာမှာအလွန်တရာများထူပါလို့ခေါ်ကြတယ်စိတ္တိယလို့ခေါ်ကြတယ်ဒီနေရာမှာတရားရှိခင်သူတို့ရဲ့ပရိသတ်တို့ဒီဝါဟာရလေးနှစ်ခုရဲ့အဓိပ္ပာယ်ကိုရှင်းလင်းမှတ်သားထားဖို့လို့ထူပနဲ့စေတိယဘာထုတယ်လဲပကံခေပြီးတဲ့နောက်မှာမြန်မာနိုင်ငံမှာပေါ်ထွန်းလာတဲ့ခေတ်ကပင်ယခေတ်လို့ခေါ်တယ်အဲ့ဒီပင်ယခေတ်မှာသဗ္ဗေကျမ်းကတွန်းစွာတက်မြောက်တဲ့စတုရင်္ဂဗလဆိုတဲ့အမတ်ကြီးကအဘိဓမ္မာကျမ်းကြီးကိုဖွင့်ဆိုတဲ့အဘိဓမ္မာပရိပိကတိဂါကျမ်းဆိုတာရေးသွားအဲ့ဒီဝိဒနာပရိပိကတိဂါချမ်းကြီးမှာစေတိယနဲ့ထူပဘာထူးတယ်လဲလို့သူကဖွင့်သွားတာတော့စေတိယနဲ့ထူပဟာမုတ်ပါရာနဲ့မပါရာထူးတယ်လို့ဒီလိုဖွင့်ဆိုသွားတယ်။ဒါပညာခေတ်ကသတုရင်္ဂဗလအမကြီးရဲ့ဖွင့်ဆိုမှုမဟုတ်ဘူးပါတယ်မပါဘူးအဲ့ဒီနှစ်ခုနဲ့ထူချမ်းမှုပြောဒါကထူခေတ်ကတည်ဆောက်ထားတဲ့ဘုရားမြတ်စွာရဲ့အချင်းမှတ်စည်းဒီရောပထိုးတော်တွေကိုကြည့်ပြီးတော့ဖွင့်ဆိုတဲ့အသေးပဲဖြစ်တယ်။ဘုန်းကြီးတို့သာဝေကျမ်းဟာကိုလေ့လာပြီးတော့ဆင်ញင်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ထူပနဲ့စေတီးရဘာထူးလို့လို့ဆိုရင်ထူးခြားချက်တစ်ခုတွေ့ရတာထူပဆိုတာပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်တွေကိုရည်စူးပြီးတည်ထားတဲ့ထူပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်တွေရဲ့ကျွမ်းကျင်ရေးတဲ့ဓာတ်တွေရည်လစ်လို့ခေါ်တယ်သောပုဂ္ဂိုလ်များတွေဘဝတစ်ခုဆုံးသတ်သွားတဲ့အခါသူတို့ရဲ့ကျင့်ကြံရေးခန္ဓာကိုယ်ကျင့်ကြံရေးတဲ့ဓာတ်တွေကိုအမတ်တရားဖြည့်သွင်းပြီးတော့ပူဇော်ကြတဲ့နေရာမျိုးကိုထူပါလို့ပြောခေါ်တယ် 但是西迪亚说的把我夸了两个字，西迪亚说的如果你只用人努力了阿哥的这一个鬼的你也慢慢要西迪亚的夸了如果妈妈的这边你看了有个时候那机器人这边你有不说家哎这边你的西迪亚不说了你到那儿来记得说你的那个不做的不过你看不做家的哎那是谁的呀说的那个谁的呀说的不过就不过别人家的那他才不如你不做的你呀妈的呀谁的呀不过就不过别人家的妈的去其他人家出发了比如妈的呀哎那不是别人说그예수비가진유래들안에디카타래세리만나냐투파로커야누리가고관냐노도장세디야로래커나네투파로래커야네세디야로래커야오라야서베리바산도아래카마바트마종디카래세디야세순시오ဘုရားမြတ်စွာဘုရားပြိဋိဘံဆောင်မှုရဲ့အိန္ဒိယနိုင်ငံမှာပထမဆုံးတည်ထားတဲ့ထူပဆယ်စုပဲရှိအဲဒီဆယ်စုကသာဝိဝိကလို့ဆိုတဲ့ဘုရားမြတ်စွာရဲ့ကျင့်ကြံရတဲ့ခန္ဓာကိုယ်တော်ကကျင့်ကြံရတဲ့ဓာတ်တော်တွေကိုထက်သွင်းပူဇော်ပြီးတော့တည်ထားတဲ့စေတီကရှစ်စုထူပကရှစ်စုဓာတ်တော်ဝေပွဲမှာဓာတ်တော်မရလိုက်တဲ့ပုဂ္ဂိုလ်ဓာတ်တော်ဝေတဲ့ပုဂ္ဂိုလ်ကြီးကိုမှတ်ပြကြပါလိမ့်မယ်ဒေါနဆိုတဲ့ပုံနာကြီးအဲဒီဒေါနဆိုတဲ့ပုံနာကြီးကသူများကိုဝေချမ်းပြလိုက်တာသူ့ကိုဓာတ်တော်ကိုးကွယ်စရာမကြံဘူးမကြံတော့ဓာတ်တော်ထဲတဲ့ရွှေခွက်ကြီးကိုသူကထာပနာပြီးတော့ကိုးကွယ်တယ်အဲ့ဒါကြတော့တုံပထူပလို့ခေါ်တယ်ကုံပထူပလို့လည်းခေါ်တယ်တုံပထူပလို့လည်းခေါ်တယ်ရှိခွေကြီးထက်သွင်းပြီးတော့ဌာပနာတဲ့စေဒီကိုတုံပထူပသို့မဟုတ်ကုံပထူပကိုယ်ခွက်စတဲ့ဒိဋ္ဌိတတဝေဘွဲမှာအလုံးနောက်ချမှာရောက်လာတဲ့မောရိယမင်းကြီးအတွက်ဓာတ်တော်လက်ချံမရှိလို့ကိုယ်ခွေတရားရပြပါတယ်ဆိုတဲ့အခါမှာမြတ်စွာဘုရားရဲ့ယုဂနာတော်ကိုတေဇောတခလို့စံတုနမခြင်းတွေကမြည်တွေးဖြစ်သွားအဲ့ဒီမြည်တွေးတွေကိုတည်ထားပြီးတော့ကိုယ်ပဲကကျတော့အင်္ဂါရထူပါတဲ့ဟောတာရီရိကထူပါကရှစ်စုနဲ့တုံပထူပါကတစုအင်္ဂါရထူပါဆိုတာတစုအားလုံးပေါင်းလိုက်တော့သာသနာ့သမိုင်းမှာပုဂ္ဂိုလ်တို့ပုဂ္ဂိုလ်များရဲ့အမတ်တရားအဖြစ်တည်ထားတာဆယ်စုပဲရှိတယ်တတော်တွေကိုအမတ်တရားဖြစ်သိပြီးတော့တာရီရိကထူပလို့ခေါ်တဲ့ဘုရားမြတ်စွာရဲ့တာရီရိကမွေတော်တတော်တွေကိန်းဝါရစီစီထူပကရှစ်စုဆိုတာဇာတိတိုင်းကြီးတည်ထားပုဂ္ဂိုလ်တဲ့မကရတိုင်းမှာတစုဝေသာလီတွေကဝေဒာလီပြည်ကစုပေါင်းအုပ်ချုပ်ကြတဲ့ခဏရာဇာလို့ခေါ်တဲ့ဝေဒာလီမင်းကြီးတည်ထားတာကတဆုဆွေတော်မျိုးတော်များဖြစ်တဲ့ကပိယဝမျိုးမှာတည်ထားတာကတဆုအလကပလို့ဆိုတဲ့မျိုးမှာတည်ထားတာကတဆုတဲ့ဝေထဒီပကမျိုးမှာတည်ထားတာကတဆုရာမဂါမဆိုတဲ့ပုံသားကြောင့်မှာတည်ထားတာကတဆုကုသိနာယောမှာတည်ထားတာကတဆုပါဝါမှာတည်ထားတာကတဆုလို့သာရိတိကဓာတ်တော်တည်ထားတဲ့စီသို့မဟုတ်ထူပရှစ်စုအလုံးသာသနာ့သမိုင်းမှာစေဒီပထိုးရဲ့အစဒီဆယ်စုပဲထိုးအနေပြန်ပွားလာလိုက်တာသောပုဂ္ဂိုလ်တို့ပုဂ္ဂိုလ်များရဲ့အမတ်တရားအနေနဲ့ဒီကလေးတည်ထားပူဇော်လိုက်ကြတာကလေးလည်းတည်ထားကိုယ်ဝဲကြတော့မယ်ဘုရားမြတ်စွာဘုရားကိုကြည်ညိုပြီးတော့ မိခုအထာတရာပွားလာကြတဲ့မြန်မာနိုင်ငံနိုင်ငံသားတွေကအနေနဲ့ရရမှာစေတတိပချို့မြန်မာရမှာစိတ်ထဲမှာကြည်လူကြတယ်တောင်ကလေးမြင်းမြင်းဆိုရင်စေတီဖွဲဖွဲတွေးရဘုန်းကြီးတို့ဒီဟိုသွားနေတဲ့အချိန်တော့တောင်မြင်းမြင်းကလေးမှာမြင်တိုင်းမြင်တိုင်းမှာဒုဗမာဒီမှာဆိုရင်ဒီလိုတောင်ကုန်းလေးပေါ်မှာစေတီဖူးရပါပဲတောင်မြင်လိုက်တာနဲ့တောင်ပေါ်ကစေတီလေးကိုဖူးမြင်နေတာဖြစ်မြန်မာနိုင်ငံမှာတော့တောင်ကုန်းမြင်မြင်ကလေးရှိရင်စေတီကိုဖူးတွေ့ရစမြင်တယ်ဒါကြောင့်မို့လို့မြန်မာနိုင်ငံကိုတလင်းတော့ပကိုးတာစေတီပထိုးပေါ်များတဲ့နိုင်ငံလို့ဒါကပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေရဲ့အမှတ်တရဗုဒ္ဓမြတ်စွာကိုယ်တိုင်ကဒီလိုထူးခြားတဲ့ပုဂ္ဂိုလ်တွေကိုအမှတ်တရစေတီပထိုးတည်ထားကိုးကွယ်တာညံ့လို့တော့လက်ခံပြီးတော့ဗုဒ္ဓကိုယ်တိုင်ကပဲစေတီတည်ထားလိုက်တဲ့ပုဂ္ဂိုလ်၄မျိုးလို့ဆိုပြီးတော့ဟောကြားထားတယ်သူငယ်တဲ့ထူးခြားတဲ့ပုဂ္ဂိုလ်မြတ်တွေရဲ့ဂုဏ်အရည်သွေးကိုရှိခိုးလိုက်ရပူဇော်လိုက်ရလက်ဥကလေးတစ်ကြိမ်ချီလိုက်ရပန်းလေးတစ်ဝင့်တင်ပြီးတော့လှုပ်လိုက်ရလို့ဘဝမှာချမ်းသာဒုက္ခရသွားတဲ့ပုဂ္ဂိုလ်ကြီးမြောက်များစွာရှိတယ်။အဲ့ဒီရည်ရွယ်ချက်နဲ့မြတ်စွာဘုရားအခွင့်ပြုထားတာပါ။ရိနိဗ္ဗာန်သံဃာကြီးမှာရှင်အနန္ဒာကိုမှာထားခဲ့တယ်ဘာဗျာရဲ့အမှတ်တရသူပကိုတင်မယ်ဆိုလို့ရှိရင်လမ်းလေးစုံမှာတင်ရမယ်လမ်းတော်လမ်းလာအရှိကနေအနောက်နောက်ကနေအရှိတောင်ကနေမြောင်မြောင်ကနေတောင်သွားကြတဲ့ပုဂ္ဂိုလ်တွေကစေတီပထိုးကိုမြင်ရလို့လက်ဥကလေးတစ်ချိန်ဖြီးလိုက်မယ်သို့မဟုတ်စိတ်ထဲကကြည်လူယုံလေးကြည်လူလိုက်မယ်သို့မဟုတ်ပန်းလေးတစ်ခွက်ရေချမ်းလေးတစ်ခွက်လှူလိုက်မယ်ဆိုရင်သူပုဂ္ဂိုလ်တွေအတွက်ဘဝဆင်းရဲတွေကမြောက်များစွာတက်တာပြီးတော့ချမ်းသာစွာရသွားနိုင်လေလို့ဘုရားမြတ်စွာဟာမြေမြမဟာကရုဏာရှိတယ်ဆိုစဉ်းစားကြည့်တော့ပြိနိဗ္ဗာန်ဆံသွားတဲ့နောက်မှာတောင်လူတွေကိုအကျိုးပြုနေရတုံးပဲအေးဒါကြောင့်မို့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေကိုရည်စူးပြီးတော့ခုလိုအမတ်တရားတွေတည်ထားကြရတယ်ပူဇော်ကြရတယ်ဘလုံးကြီးမားတဲ့ကုသကောင်းမှုကိုတို့တွေလောက်ရတဲ့စိတ်ထဲမှာဝမ်းသာခြင်းမျိုးဖြစ်ဖို့ဒါကအမတ်တရားတစ်ခုအနေနဲ့ပြောတာဒီကနေ့ဟာတဘူရဲလာကြီးနေတဘူရဲလာကြီးနေဆိုမြန်မာပြည်ရဲ့ထုံးတန်းဆက်လာယာလီပွဲတော်တွေနဲ့ကြည့်မယ်ဆိုရင်တော့ဖက်ကလေးပွဲပေါ့သို့သောသာသနာ့သမိုင်းကိုပြန်ပြီးတော့ကြည့်လိုက်တဲ့ဆိုရင်ဒီကလေးဟာအမတန်ထူးခြားတဲ့နေထူးနေမြတ်တစ်ခုဖြစ်တယ်။အဲ့ဒီနေထူးနေမြတ်အမတ်တရားကလေးဒီကလေးရှိကြဖို့ပါ။ဘုရားရသော်ဘုရားဖြစ်သူရောက်ပြီးတဲ့နောက်တဝါဆုံးပြီးတဲ့နောက်ရှင်သာရိပုတ္တရာနဲ့ရှင်မောကလန်တို့သင်္ဆေယဆိုတဲ့ပရဂိုက်ကြီးရဲ့တပည့်ဖြစ်နေဥပဒိတကောလိတဆိုပြီးတော့ဒီသင်္ဆေချင်းနှစ်ယောက်ပရဝိုက်အဖြစ်ခံယူပြီးတော့သူပရဝိုက်တွေရဲ့အယူဝါဒကိုမကျဉ်းသန်းလို့အမှန်တရားကိုရှားနေကြတာအဲ့ဒီဒီဘုရားလာကြီးနေ့ကနေပြီးတော့နောက်ဆုံးရေအတွက်မယ်ဆိုရင်ပြာတို့လာခွင့်နေ့လောက်အချိန်မှာသစ္စာဝကိ၅ပါးထဲမှာအပါဝင်ဖြစ်တဲ့ရှင်အတ္တတိနဲ့စတင်ပြည့်စုံကြရှင်အတ္တတိနဲ့ဆုံးတဲ့အခါမှာဥပဒိတပြပိုက်ကရှင်အတ္တတိကိုစုံစမ်းပေးမြတ်တယ်ဘုသူတရားကြိုက်တယ်လေအခုကိုယေရှုဥတည်ပြီးတော့သာသနာပေါ်ဝင်လာတယ်ဆရဲမိခွန်းတွေမိမိတဲ့အခါမှာ အဖြစ်ရလို့ဘောရဝမြတ်စွာဘုရားဟောတဲ့တရားဓမ္မကိုအကျဉ်းချုပ်ပြောပြသမှာလို့ဆိုတော့ကမ္ဘာကျော်ဖြစ်တဲ့ခန္ဓာတပုတ်ဘုရားတို့မြန်မာနိုင်ငံမှာပထမဆုံးပဲနေရာမှာတွေ့တုံးဆုံးရှင်ဩတရိခိတ္တရာမြို့ပြည်မြို့နာခင်ဗကုန်းလို့ခေါ်တယ်မောဇာဒေသတူဖော်လိုက်တဲ့ခန္ဓာအဲ့ဒီခန္ဓာရေးသားထားတဲ့ပြပိုက်ရွှေပြပိုက်ကိုတွေ့ရတယ်အဲ့ဒီခန္ဓာပါလို့ဆိုယေဓမာဟိတုပဘဝတေတံဟိတုံတထာဂတောအာဟတိသင်္ဆတိရောတော့ဧဝဝါဒီမဟာသမဏောသစ္စာ၄ပါးကိုအချင်းချင်းရှင်အတ္တဇီကနေပြီးတော့ဥပဒေတာပြပိုက်ရှင်သာရိပုတ္တရာလောင်းနေရကိုရှင်းပြလိုက်တဲ့ခန္ဓာလေးတို့မြန်မာနိုင်ငံမှာပထမဆုံးစာပေတင်ပြီးတော့ပထမဆုံးတွေ့ရတဲ့နေရာတစ်ခုဆိုလိုတာကဘုရားမြတ်စွာရဲ့ဝါဒမှာပါတယ်ဆိုရင်ယေဓမာဟိတုပ္ပဝါတေသဟိတုတထာဂတောလောကမှာဖြစ်လာတဲ့တရားမှန်တယ်များအကြောင်းရှိတယ်အဲ့ဒီအကြောင်းကိုမြတ်စွာဘုရားဟောတယ်ဖြစ်လာတဲ့တရားမှန်တယ်များကိုဒုက္ခသစ္စာလို့ပြောတာထုတ်ပြပေါ်လာတဲ့တရားမှန်တရားမှာအကြောင်းရှိရဲ့အဲ့ဒီအကြောင်းကိုခေါ်တယ်ဆိုတာသမုဒိယသစ္စာကိုခေါ်တယ်တင်းတင်းဆန်းရောနေရောတော့အဲ့ဒီဖြစ်ပေါ်လာတဲ့တရားဓမ္မရဲ့ချုပ်ငင်းရာနိရောဓသစ္စာကိုလည်းခေါ်တယ်ထိုနိရောဓသစ္စာရဲ့အကြောင်းဖြစ်တဲ့ထိုနိရောဓသစ္စာကိုမျက်မှောက်ပြုဖို့ရန်နိလန္ဒဘဖြစ်တယ်မေကသစ္စာကိုလည်းခေါ်တယ်လို့အော်သစ္စာလေးပါးကိုအဲ့ဒီခန္ဓာနဲ့အတူချုပ်ကလေးပြောလိုက်တာရှင်သာရိပုတ္တရာရဲ့အလောင်းဥပဒိတကလည်းအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဖြစ်တော့အကြောင်းတရားနဲ့အကျိုးတရားနှစ်မျိုးဒုက္ခနဲ့သမုဒိယနှစ်မျိုးရှင်းပြလိုက်တာလေးနဲ့ပဲဉာဏ်ကပွင့်သွားလိုက်တာသောတာပန်အစဉ်ရောက်သွားတယ်လေးပါးရှိတဲ့ဓာတ်လေးတစ်ခုမှနှစ်ပါးကနာလိုက်တာနဲ့သောတာပန်ဖြစ်သွားတယ်ပရဝိဘာသာကနေပြီးတော့ဘုရားဘာသာကိုချက်ချင်းပြောင်းပြီးတငယ်ချင်းဖြစ်တဲ့ကောလိတကိုပါတစ်ဆင့်ပြောပြလို့တငယ်ချင်းဖြစ်တဲ့ကောလိတကလည်းအမတန်ဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုတော့သူလည်းပဲအကြောင်းအကျိုးနှမျိုးရှင်းပြလိုက်လို့တောတဗံဖြစ်သွားတယ်။တောတဗံဖြစ်သွားလို့ဘုရားဘာသာဆစ်ဆစ်ဖြစ်သွားတဲ့တငယ်ချင်းမြောက်မှာမြတ်စွာဘုရားရှိသွားကြတယ်ဘုရားရှင်ရောက်တဲ့အခါကျတော့မြတ်စွာဘုရားကအေဤဘိက္ခုဖြင့်ယဟန်ဖြင့်ခွင့်ပြုပြီးတဲ့နောက်အထက်မဲ့အထက်ဖို့တွေအတွက်ဝိပဿနာခြင်းစဉ်ကိုမြင်းများလျောက်ထားပြီးခြင်းတဲ့အကျိုးကိုအထောက်လိုက်ကြတာဆိုပါလို့တကူရဲလာဆန်းတရက်နေ့မှာမြတ်စွာဘုရားနဲ့တွေ့ပြီးတရားတော်အထောက်ကြခொနည်းရောက်တဲ့နေ့ကျတော့ကောလိတပြပိုက်လို့ခေါ်တဲ့ရှင်မဘောဂလန်ကယဟန္တာဖြစ်သွားဟုတ်ညာအမတန်ကြီးတဲ့ရှင်သာရိပုတ္တရာကဥပဒေတာပြပိုင်းကယဟန္တာမဖြစ်သေးဘူးနောက်တစ်ပတ်ဆက်ပြီးတော့အာထုတ်တာအခုလိုတဘိုရဲလာပြီနေဆိုတော့ယဟန္တာဖြစ်သွားတယ်။ဟောဒါကြောင့်မို့လို့တဘိုရဲလာပြီနေဟာရှင်သာရိပုတ္တရာယဟန္တာဖြစ်တဲ့နေလို့ဒီလိုမှတ်တမ်းတင်ရမှာ။နေပေါင်းနဲ့ပြန်ပြီးတော့တွက်ကြည့်မယ်ဆိုလို့ရှိရင်ယသမယပရိနိဗ္ဗာန်သတိမှတက်တဲ့နှစ်ပရိနိဗ္ဗာန်သွားတဲ့နှစ်ပေါင်း2552အဲ့ဒီတည်းမှာဘုရားသက်တော်ရှင်သာရှိတဲ့45ဝါတည်းကဒုတိယဝါကစတွက်လိုက်လို့ရှိရင်44ဝါပေါင်းလိုက်မယ်ဆိုလို့ရှိရင် 2596 နှစ်ရှိပြီပေါ့အဲ့ဒီ25966နှစ်လွန်ခဲ့တဲ့6နှစ်ကဟောဒီဒဂိုရဲတာမီနေမှာစင်္သာရိပုတ္တရာမဖြစ်ညံ့အညာနာဖြစ်သို့ရောက်ရှိသွားတယ်။ဒါကသာသနာတော်ရဲ့ထူးခြားတဲ့အမှတ်တရတစ်ခု။စင်္သာရိပုတ္တရာနဲ့ရှင်ဘောကလာယန္တာဖြစ်တော့ဒီနေ့မှာပဲမြတ်စွာဘုရားသခင်ကိုရောမြတ်က တန်ခတန်လိပါဒတာဝကတန်လိပါဒတတိတွေစုယုံပြီးတော့အစည်းအဝေးတစ်ခုပြုလုပ်တာလဲဟောဒီဒီမိုရလာကြီးနေပါမယ်ပထမတာဝကတန်လိပါဒလို့ခေါ်တယ်အဲဒီပထမတာဝကတန်လိပါဒချိန်မှပြုလုပ်တဲ့နေဟာလဲဟောဒီဒီမိုရလာကြီးနေမှုဒါဒီမိုရလာကြီးနေရဲ့အမှတ်တရနေတစ်ခုအဲ့ဒီဒီဘူရဏမီနေမှာပဲမြတ်စွာဘုရားကသာဝကတန်ဓိပါဒအစည်းဝေးမှာဩဝါဒပါတိမောလို့ခေါ်ရတဲ့မြတ်စွာဘုရားရဲ့အဆုံးအမဒီမြတ်စွာဘုရားရဲ့အဆုံးအမကဘုရားအဆူဆူဟောတဲ့တရားကိင္ဃဝါဒသဲစိမကခွင့်တော်မူခဲ့တဲ့ဘုရားအတိုင်းဘုရားတိုင်းဟောဒီဩဝါဒပါဠိပေါင်းစုံကိုခေါ်တယ်ကောရမဘုရားဟောဒီတဘုရောလာပြီးနေမှာစတင်ပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကိုအက္ခတဝကယာဓုစတင်ပေးလိုက်ပြီးပြီးတဲ့အခါမှာဟောဒီဩဝါဒပါဠိပေါင်းကိုရွတ်စုဟောကြတယ်ခုခေတ်လူပြောရင်မိန်ကောင်းပြောတဲ့စကားပေါ့နော်ကဲဒီဘုရားလာပြီနေ့ရဲ့အမှတ်ရလေးတွေကရှင်သာရိပုတ္တရာမထေရယဟန္တာဖြစ်တဲ့နေ့အဖြစ်လည်းပဲအမှတ်ရမြတ်စွာဘုရားကသာဝကတန်ဓိပါဒအစီဝေးကြီးခေါ်တယ်ဆိုတဲ့နေ့ရဲ့အမှတ်ရလည်းဖြစ်ခြင်းရှင်သာရိပုတ္တရာနဲ့ရှင်မောကလနှစ်ပါးတို့ကိုလက်ဝဲရန်လက်ရရန်အမျက်ဆုံးအက္ခတဝကယာဇူဌာနန္တရထားတဲ့အမှတ်ရနေ့လည်းဖြစ်ခြင်းနောက်တစ်ခုကဩဝါဒပါတိမောတရားတော်ကိုခေါ်ကြတော်မူတဲ့နေသူနေပြန်လည်းဖြစ်တယ်ဒီလိုပုဂ္ဂိုလ်တို့ပုဂ္ဂိုလ်ရဲ့အမှတ်တရားလေးမှာခေါင်းကြီးတို့တွေပုံပြီးတော့အကျိုးရှိအောင်မလုပ်ရမလဲဆိုရင်အဲ့ဒီဩဝါဒပါတိမောဆိုတာလေးကိုခေါင်းကြီးတို့ဒီကနေ့နာကြားမှတ်သားပြီးတော့လိုင်းနာဖြစ်ကြံကြုတ်ကုတ်အားထုတ်လိုက်ကြမယ်ဆိုလို့ရှိအမြဲတမ်းကြီးမားတဲ့အကျိုးကျေးဇူးကိုရရှိကြမှာဖြစ်တယ်။ဩဝါဒပါတိမောဆိုတာဘုရားရှိခိုးကဆုံးမဩဝါဒပေးခဲ့တယ်။ပါတိမောခဆိုတာပါတိမောခရဲ့အဓိပ္ပာယ်ကအတိပမောခအလုံးလုံးမြင့်မြတ်တယ်ဆိုတဲ့အဓိပ္ပာယ်။မြတ်စွာဘုရားရဲ့စကားတော်လေးအားလုံးဟာအလုံးမြင့်မြတ်ဖြစ်လာတာရှိပဲ။သို့သော်ဒီဩဝါဒတော်ဟာဘုရားအဆူဆူဘုရားတိုင်းခေါ်ကြပြီးတော့မကြာခဏဟောကြားကြဂေါရမမြတ်စွာဘုရားကဆိုလို့ရှိရင်ပထမ120မှာတမလုံးနှစ်ချိန်နှစ်ချိန်ဟောတဲ့တရားဟောဒီတရားဩဝါဒပါဠိတော်တရားဆိုတမလုံးလာပြီးလာွယ်လာပြီးနေတိုင်းဟောတယ်လာွယ်နေတိုင်းဟောတယ်ဘလောက်အရေးကြီးတဲ့တရားလဲခွန်ကြီးတို့တွေလိုက်လာကျင့်သုံးဖို့တော့အရေးကြီးတဲ့တရားလဲဆိုတာမှန်တယ်မှထင်ရှားဘုရားမြတ်စွာဘုရားကဟောတာမဟုတ်ဘူးဝိပဿနာမြတ်စွာဘုရားတို့ဝိပဿနာမြတ်စွာဘုရားကတတန်းရှိတဲ့ကာလဆိုတော့6လ6နှစ်တစ်ချိန်6နှစ်တစ်ချိန်မှာဟောဒီကာလကိုဟောတယ်ဘုရားမြတ်စွာဘုရားကတော့လိုအပ်ချက်အရာသမားနှစ်ချိန်15ရက်တစ်ချိန်15ရက်တစ်ချိန်ဟောတဲ့တရားသမထဝိပဿနာဆိုတဲ့ကုသိုလ်တရားတွေလည်းမိမိတဏ္ဍာမှာဖြစ်ပွားစေရဝိပဿနာကုသိုလ်ဖြစ်ပွားစေမှသာလေနောက်ဆုံးအဆင့်မြင့်ဆုံးဖြစ်တဲ့အရဟံမဲဆိုတဲ့ကုသိုလ်ရောက်မှာအဲ့ဒီကြတော့မှကုသိုလ်လန်းဆုံးတယ်လို့မှတ်ရအောင်ဟောမြတ်စွာဘုရားရဲ့ဒေသနာတော်ကအမတန်မှရိုးရှင်းပါအကုသိုလ်မန္တန်များမလုပ်နဲ့တဲ့ကုသိုလ်မန္တန်များကိုယ်တဏ္ဍမှာပြည့်စုံအောင်ကြိုးစားပါကြည့်ပြီမာတိကုသိုလ်တော့ဒါနကုသိုလ်တော့ရှိပြီမာတိတကုသိုလ်ရှိရလားစဉ်းစားမရှိသေးရင်တိရကုသိုလ်ရှိအောင်လုပ်အေတိရကုသိုလ်နဲ့တော့ပြည့်စုံပြီဘာဝနာကုသိုလ်သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ဘာဝနာကုသိုလ်ငါးတဏ္ဍမှာရှိသလားအော်မရှိသေးရင်ကြိုးစားဒီလိုအစဉ်စဉ်တွုံးမြင့်ပြီးတော့ကြိုးစားသွားလို့ရှိရင်အကုသိုလ်ကိုလည်းမလုပ်ပဲရှောင်တယ်ကုသိုလ်တွေကိုလည်းမိမိတဏ္ဍာမှာပြည့်စုံအောင်လုပ်တယ် ဒီဒါနကုသိုလ်နဲ့သီလကုသိုလ်နှစ်ခုရှိလို့ရှိရင်လူချမ်းသာနတ်ချမ်းသာဆိုတာအလွယ်ကူနေရပါတယ်အပေဘုံကလွတ်ပြီးတော့လူချမ်းသာနတ်ချမ်းသာကိုရနိုင်တယ်သို့တော့ဒါနကုသိုလ်သီလကုသိုလ်လေးနဲ့မြတ်ကြီးတော့မရောက်နိုင်သေးဘူးเนาะမြတ်ကြီး၆ထပ်တော့ရောက်ပြီမြတ်ကြီးမရောက်သေးဘူးဓမ္မကျင့်ဆိုတဲ့ဓမ္မချမ်းသာကိုရရှိခြင်းပြီဆိုလို့ရှိရင်ဘာလို့မလို့ဆိုရင်တမထချင်းစင်တစ်ခုအကျင့်ဖို့လို့ရတယ်။ကျင့်လိုက်တဲ့အခါကျတော့ဇန်ကုသိုလ်ဆိုတာရတယ်။အဲ့ဒီဇန်ကုသိုလ်ရပြီဆိုရင်ထိုဇန်ကုသိုလ်ကဘယ်ဘုံမှာကျိုးပြီးတော့ဆိုရင်ဓမ္မပြည်မှာကျိုးပြီးတယ်။ဒါနဲ့အဲ့ဒီဇန်ကုသိုလ်ကဓမ္မပြည်တော့ရောက်ပါလေ။တဏှာဝုကလွတ်တဲ့နိဗ္ဗာန်ကိုရမလားဆိုမရနိုင်ဘူး။အဲ့တန်တရာဟုတ်ကလွတ်တဲ့နိဗ္ဗာန်ကိုရဖို့ကြတော့ဝိပဿနာကုသိုလ်ဆိုတာဆက်လုပ်ရမယ်ဒီဝိပဿနာကုသိုလ်ဆက်လုပ်တဲ့အခါကျတော့မှတန်တရာဟုတ်ကလွတ်ရတဲ့ဆောင်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်တယ်။ဟောမြတ်စွာဘုရားရဲ့တရားတော်မှာအဲ့ဒါလို့အစဉ်စဉ်သွားအဲ့တော့ဒီတရားတော်ကိုကြည့်လိုက်မယ်ဆိုကိုယ်ဘာလုပ်ရမယ်ဆိုတာကိုရှောင်းရမယ်တန်းကရှင်းနေတာပဲနော်ရှင်းနေတယ်ဟုတ်လို့ဒီဘုရားလာကြီးနေမှာမြတ်စွာဘုရားကဒီလိုရှင်းရှင်းလေးခေါ်တယ်။အာကုသိုလ်မန္တမြမလုံးနဲ့ကုသိုလ်မန္တမြမိမိတဏ္ဍာမှာပြည့်စုံအောင်လို့ဆိုတော့အာကုသိုလ်တည်အောင်လုပ်ရမယ်။ကုသိုလ်တွေတည်အောင်လုပ်ရမယ်။အေးနောက်ဆုံးအဆင့်ကဘာလို့ဆိုလို့ရှိရင်သတ်စိတ်တပရိယောဒကနံ။အာကုသိုလ်မလုံးနဲ့ဆိုတာတချို့အာကုသိုလ်ကလုံးတော့မလုံးဘူး။ဒါပေမဲ့စိတ်ကိုညှင်းနူးစေတတ်တဲ့အာကုသိုလ်တွေရှိသေးတယ်။လုံးတာမဟုတ်ဘူး။စိတ်ထဲမှာလာမြင်ယူစေတဲ့အကုသိုလ်တွေရှိတယ်။အဲဒီအကုသိုလ်တွေဆိုတဲ့အညစ်အကြေးတွေမိမိရဲ့စိတ်ထဲမှာမရှိအောင်ဖြူစင်အောင်လုပ်ပါလို့။နောက်ဆုံးမိမိစိတ်ရဲ့ဖြူစင်မှုတွေဘယ်မှာအဆုံးသတ်တုံးဆိုရင်အရတ္တမဲ့အရတ္တကိုရောက်တဲ့အခါမှာစိတ်ဟာလုံးဝဖြူစင်နေတယ်။တွေ့ရစိတ်မှာအညစ်အကြေးတွေဘာတွေရှိလဲ။အချင်းချင်းပြောရမယ်ဆိုရင်ကာမဂုဏ်အာယုန်တွေကိုခံစားဖို့စိတ်ဝင်စားနေတဲ့ကာမစ္ဆန္ဒ desire for sensual pleasure ပြောခြင်းပါခြင်းမျက်စိကလာလာကြည့်ပြီးတော့ပျော်ရွှင်မှုရှာတယ်။နားကသာရတဲ့အံလေးနားထောင်ပြီးပျော်ရွှင်မှုကိုရှာတယ်။နှာခေါင်းကမွေးကြိုင်တဲ့အနံ့ကလေးနဲ့ပျော်ရွှင်မှုကိုရှာတယ်။လျှာကအရသာရှိတာလေးစားပြီးတော့အရသာခံပြီးတော့ပျော်ရွှင်မှုကိုရှာတယ်ခန္ဓာကိုယ်ကအထီးတွေ့ညံ့ညောတာလေးကိုရှာပြီးတော့တာယာမှုကိုရှာတယ်ဆိုတော့ကာမဂုဏ်အာယုန်ခံစားလို့တဲ့ဆန္ဒတွေကိုကာမဆန္ဒလို့ခေါ်တယ်အဲ့ဒါဟာစိတ်ရဲ့အညစ်အကြေးတစ်ခုပဲကိုယ်စိတ်မှာအညစ်အကြေးရှိသလားမရှိဘူးဆိုတာသိအောင်လို့ကိုယ့်ရဲ့အဝတ်ဟာမဲပြီးတော့အညစ်အကြေးရှိလူတိုင်းသိတယ်ကိုယ်ခန္ဓာကိုယ်မှာအညစ်အကြေးရှိနေတဲ့လူတွေကသိကြတယ်ကိုယ်ဝတ်တဲ့အဝတ်မှာလည်းညစ်နေတယ်ပေးနေတယ်ဆိုရင်သိကြတယ်ပြီးတဲ့အခါကျတော့ဘာလို့လုပ်ဆိုဖွက်ကြတယ်လျှော်ကြတယ်ပေါ့နော်သို့သောစိတ်မှာအညစ်အကြေးရှိနေတာတွေကိုသိဖို့လိုတယ်မသိလို့ရှိရင်လျှော်ပါမလားမလျှော်ဟုတ်ကဲ့မသိတဲ့အညစ်အကြေးရှိနေပါလားလို့မသိတဲ့ပုဂ္ဂိုလ်ကြီးဖြူစင်အောင်လုပ်ဖို့ကြိုးစားပါမလားကြိုးစားဘူးဒါကြောင့်ဩကံကုန်အာယုန်တွေခံစားလို့တဲ့စိတ်လေးဟာလည်းပဲကာမစ္ဆန္ဒဆိုတဲ့လောဘလေးကလည်းစိတ်ရဲ့အညစ်အကြေးလေးတစ်ခုပါလားလို့သဘောပေါက်တမအားဖြင့်ပြောမယ်ဆိုရင်အေးလူဖြစ်လာလို့ရှင်အာယုန်၅ပါးကံကုန်တရားပေါ်မှာဆန္ဒရှိတာဘာထူးလို့လဲလို့ထင်ကောင်းခင်နေတယ်သို့သောတရားမှုတရားမြတ်ရဖို့ရတဲ့အဲ့ဒါအညစ်အကြေးတို့တူပဲဇာပါဒလူတွေကအာယုန်နဲ့တွေ့တဲ့အခါကျတော့ကိုလိုချင်တာလေးရလို့ရှိရင်လောဘမရလို့ရှိရင်ဒေါသဟောလောဘနဲ့ဒေါသဒီနှစ်ခုလားအဲ့ဒီဒေါသလေးကလည်းစိတ်ရဲ့အညစ်အကြေးလေးတစ်ခုပဲစိတ်ဆိုးတာမှဒေါသမဟုတ်ဘူးနော်မလို့ခြင်းနဲ့အာယုန်ကြီးနဲ့တွေ့လို့စိတ်ထဲမှာခံရင်းတဲ့စိတ်ကလေးပေါ်လာလို့ရှိတာဒေါသပဲအဲ့ဒါကလည်းပဲဖြာပါရဆိုတာစိတ်ရဲ့အညစ်အကြေးတစ်ခုပဲတဲ့အဲ့ဒီအညစ်အကြေးကိုလည်းဖြူစင်အောင်လုပ်ရမယ်နောက်တစ်ခုကခြိနမိတ်တာ ทีนามิดาสุดาเอชเชนตัวมาทีนามิดาพิจารณาโมเอชเชนเนี่ยสุดาเราส่งเส้นยาวก่อนแต่ยานาเยเมแต่ยานาลุสิมาปารอบุสินาทีนามิดาเวนาเรลุขอนผู้ตัวกองลอยเงินลอยเงินอะไรที่ว่าสิจักกับส่งเงินอะไรสินาทีนามิดาเวนาเรลุขอนเดี๋ยวอาจจะได้ทำเสร็จไปอาไม่ต้องเชื่อเราหรือสุดเลยสิ่งที่จงส่งอะไรนะท่านที่นั่นไม่ได้ลูกคนนี้เนาะเอริที่นั่นไม่ได้ชิบอะไรนะเลยเว้ยดีเนี่ยยาเจ็บหมดไปเว้ยอันนี้จีดคือพิจารณาดูเลยเว้ยสิ่งอันนี้จีดเว้ยตั้งมั่นดีนั่นก็คือว่าอุเทศะกุกุศะอุเทศะสุดละสิ่งที่ยังไม่สิ้นสิ่งที่ล้วนเปลี่ยนเลยเนาะစိတ်တွေလည်းပြန်နေတယ်အာယုတစ်ခုကလေးပေါ်မှာငြိမ်းမနေဘူးတမာတိကင်းနေတယ်ဟောဒါဥဒ္ဒစ္စလို့ခေါ်တယ်ကုက္ကုစဆိုတာဒီစုံတစ်ခုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပူပန်နေတာတို့ကြောင်းကြနေတာတို့အလိုမကျဖြစ်နေတာတို့ဟောအနန္တပူပန်နေဆိုတဲ့သဘောပေါ်နေတာကုက္ကုစလို့ခေါ်တယ်နောက်တစ်ခုကဝိသိကိစ္စကိုယ်ရှောင်လန်းနေတဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့တန်တရားတွေဝင်နေတာကုသိုလ်လုပ်နေရင်ငါကုသိုလ်ရတာကောဟုတ်ကဲ့လားတရားထုတ်နေရင်ငါတရားထုတ်တာရောနိဗ္ဗာန်ရနိုင်တယ်ဆိုတာဟုတ်ကဲ့လားဆိုတဲ့အတွေးမျိုးတွေဝင်လာလို့ရှိရင်ဒါမိစိကိစ္စတန်တရားတွေဝင်လာတယ်အမှန်မသိရင်တန်တရားဆိုတာမကင်းနိုင်ဘူးအေးဒါတွေကစိတ်ရဲ့အညစ်အကြေးတွေလေအဲ့ဒီစိတ်အငြိစည်းတွေကဖြူစင်အောင်လုပ်ပါလို့မြတ်စွာဘုရားဟောတယ်။ဒါဖြင့်ဖြူစင်အောင်ဘာနဲ့လုပ်လို့ဆိုရင်မဂ်ကြီးရှိပါမယ်ဒါပဲ။တခါတည်းကျင့်ဝိပဿနာကျင့်စဉ်ကျင့်ပြီးတော့မဂ်ကြီးရှိပါ။မဂ်ကြီးရှိပါဆိုတာဘာလို့ဆိုရင်သမ္မာဒိဋ္ဌိ right understanding မမှန်ကန်ကန်နားလည်ဖို့ကြိုးစား။မမှန်ကန်ကန်နားလည်ဖို့အတွက်ဘာလို့လို့ဆိုရင်မမှန်ကန်ကန်တွေးတတ်ဖို့လိုတယ်။ဟုတ်တာပါငါကအခုလိုတရားနာနေတာမမင်္ဂကံတွေးတတ်ဖို့အတွက်ပဲမမင်္ဂကံတွေးတတ်ခြင်းဒီမမင်္ဂကံနားလည်ခြင်းရဲ့ဆိုတဲ့အကျိုးကိုသက်ဆောင်ပေးနိုင်ဒါဖြင့်အဲ့ဒီလိုဖြစ်လာအောင်ဘာလုပ်ဖို့လုပ်လဲမမင်္ဂကံဂျိုးပန်းအထုံမှုလေမင်္ဂကံနဲ့ဂျိုးပန်းအထုံမှုဆိုတာဘာလို့လဲကိုယ်တဏ္ဍာမှာအငြိစည်းတွေမဖြစ်အောင်ဖြစ်လာလို့ရှိရင်တန်ရှင်းစေကြောဖြစ်ဖို့ဖြူစင်တဲ့သဘာဝတရားတွေမိမိတဏ္ဍာမှာဖြစ်ပေါ်လာအောင်ကြိုးစားဖို့ ਨੇ ဖြစ်ပေါ်လာပြီးလို့ရှိရင်တိုးတက်ဖြူစင်အောင်ကြိုးစားမှုဆိုဒီလုံးလဝိရိယကိုသမဝါယမလို့ခေါ်တာပဲသမဝါယမလို့ခေါ်အေးကြိုးစားအထုတ်ပြီးဆိုရင်ဘာရည်ကြည့်လို့ဆိုရင်သမတတိထုတ်အယုံပေါ်မှာစိတ်ဆိုင်ဖို့တတိထားဖို့လိုအပ်တယ်တတိထာယုံနဲ့ပြီးသလားဆိုမပြီးသေးဘူးတမာသမာဓိစိတ်ကလေးငြိမ်ဖို့လိုတယ်တတိလည်းမထားဘူးစိတ်လည်းမငြိမ်ဘူးဆိုရင်မှန်ကန်စွာပြီးမှုဆိုတာမဖြစ်နိုင်ပါဘူးလေစဉ်းစားပြီးတော့ကြည့်ပေါ့တမန်ကိစ္စလေးတစ်ခုတော့ပြည့်ကွင်းလေးတစ်ခုကိုမြားနဲ့ပြည့်တယ်ဆိုပါဆိုအဲ့ဒီမြားနဲ့ပြည့်တဲ့ပုဂ္ဂိုလ်ခရီးအချက်ငါးချက်ဒီမှာရှိနေတာပါရောစိတ်ဘယ်လိုပြည့်ရမယ်ဆိုရင်ကြိုးပမ်းအထုံမှုဝီရိယရှိရမယ်ပြည့်မဲ့နေရာတာဂက်ကိုတတိရှိနေရမယ်စိတ်ကလေးကိုကြင်အောင်ထားရမယ်ဘယ်လိုပြည့်ရမလဲလို့စဉ်းစားရမယ်ပြီးတော့ပြည့်လိုက်တယ်ဟောရှင်းရှင်းပြောလို့ရှိရင်ဒါဖြစ်ဖို့ကြိုးစားတာကသံဝါယမတတိထားတာကတတိစိတ်ကလေးဉာဏ်အောင်လုပ်တာကသမာဓိဖြစ်ဖို့ဖြစ်နည်းကိုစဉ်းစားတာကသင်္ကပ္ပမိမိပြလိုက်လို့မှန်သွားတာကဒိဋ္ဌိဟောပေါင်းလိုက်တဲ့အခါကျတော့ဘယ်ကိငါးပါးပဲဘယ်ကိစ္စမဆိုဘုရားမြတ်စွာဘုရားမင်္ဂလာတရားဓမ္မတွေကိုသိဖို့ရတဲ့ကြတော့တမ္မာဆိုတဲ့စကားလုံးလေးတစ်ခုပို့ချက်ပေးတာတမ္မာမမင်္ဂကံမြင်ရမယ်မမင်္ဂကံတွေးတရမယ်မမင်္ဂကံကြိုးပမ်းအထုရမယ်မမင်္ဂကံတတိထားရမယ်မမင်္ဂကံစိတ်ကြည်ငြိမ်မှုရှိရမယ်ဆိုတော့မင်္ဂမှုဆိုတာလေးကိုထည့်ထား 这边给他的超越的离他里面多少人的功能。哎呀这个出现了老板都是了他里面出现了老板的。当明天说这个你不是马上看看你们的东部的离别比较好了。阿古鲁曼的那些小马子但贵天底下高路。古鲁曼的那些批准老板子怎么离天神为把他那见证的见过但是一旦说有点不能说现在呢明明是一天嘛系列人家基地方开下午就在晚上我离开他都不能的呢现在呢没有我不要来看他离开你就不会让你们嘛你要说你要上天地方后给后来把你们也不马上把他离开但是你见证的见过的怕路阿克呢说了给我你要说这样看地巴拉曼的波地地卡地地卡地卡你要说的看地看地地亚巴拉曼的波你要送到见面但是你要奥妙楼情楼情看地地亚西亚没有这个叫的阿古都小伙子的地卡地卡西的哥哥阿古都小奶奶孤独的要去刮布出山的时候你也忙了看地地亚没洗个净孤独的要去刮南部那比比孤独的人嘛看地亚也敢我我这里孤独的要的反正要看地那啥比较皮但是看地是在发表了路来路来看地的地看的是在这个人物表现的都到看地说的 literal meaning 对的这个人的巴伦是不是所以也算一个地域的客人所以也算一个地域比如算一个地域是明明是一个地域并不你他的标那么多哦听听他人的算一个地域他对他们好苦恼大家的标准见到地看的方一地看的时候哭泣的地看的时候把表达东西我看的这么标准都是因为那个人进来不不让说你他地看的不好哭地看的谁的才能不是个这样表达的才能不地来要楼台的才能地看来地看来的时候好了那反正输逼了能闹太多了进来他不好哭不是个这样表达哎呀地看的时候看你不好哭你看那时候看地哈发老师看地时候的 BED 算一个地里的苦而且 BED 时候算一个地的发老师我也是一个例子并不你查的没变昂听他奶奶算一个地里是吧是等下今天要爷爷某某的给他表里的刘雕的哪里了谁也在话的我看来都多大比较严比较的是但看地别的哎呀来看地不好不谁都没谁无但是地方说话来查手机了谁谁要我们基本的吃饭的但来看地不好不啊别我别也没别那别的这个我的话给我们在这里啊别我别也没别你比如也表现你的这个礼物表现你的你的家庭天天上上来嘛看地的啊看地是吧这个都越来越模糊表现的 be patient, be patient, 抵抗来抵抗来在外面那个都不让说他们接待不哎呀这个看地模糊的哎呦看地出来算一大地的苦呗谁也算一大地的苦反正闹下来拉拉说谁也算一大地的东南地的背后你他里在设备的内卖大家看地呗内卖压迫压的地看嘛地看也是的看地的压多的然后地看也内卖要的不嘛在干嘛呢细节的地压设备的拉အဲ့တော့ဘုရားမြတ်စွာရဲ့တရားဓမ္မတွေကိုကျင့်သုံးကြမဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကအရေးကြီးဆုံးအခြေခံတရားဖြစ်တဲ့သီခံမှုဆိုတဲ့ခန္တီတရားကိုလက်ခံထားဖို့ပထမဟော အဲ့ဒီခန္တီတရားမှာလောက်ထိအကျိုးပြုလုံးစိမ့်ဘုရားဘာသာရဲ့ပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ဒါမို့နိဗ္ဗာန်နာပရမဝရန္တိဘုရားမြတ်စွာဘုရားတွေခေါ်တဲ့အချိန်မှာကောင်းဆုံးတရားအမျက်ဆုံးတရားနောက်ဆုံးလမ်းဆုံးပန်းနိုင်မှာပါတော့စိမ့်နိဗ္ဗာန်နဲ့နိဗ္ဗာန်နဲ့တားတဲ့တရားဖြစ်အဲ့ဒီနိဗ္ဗာန်ဆိုတဲ့အမျက်ဆုံးပန်းနိုင်လို့တဏ္ဏဘုရားအရေးကြီးဆုံးလိုအပ်တာပါတော့ဆိုရင်ခန္တီတဲ့ဒါပြောတာနော်။ဒါပတ္တိမောခါရဏိမှာမြတ်စွာဘုရားဒီစကားဟော။ဒီသိက္ခာနဲ့ဆိုရတာပတ်သက်ပြီးတော့ဆက်ပြီးဟောတယ်ခန္တီပရမန်တဘောတိဒိဋ္ဌာနိဗ္ဗာန်ယံပရမဝရန္တိဘုရား။နာဟိပပိစီတောပုပ္ပခာတိနာသမနောဟောတိပရံဝိဟိခယံတော။ပပိစိတာဆိုတာတရဇ္ဇာဟောတော့သိကြလိမ့်မယ်ဒွိမိဘိက္ခူအန္တာပပိစိတေနနတ္တိတာဒီစကလုံးဘာသာလို့ဘာသာပြန်တဲ့အခါကျတော့ပပိစိတာကိုရှင်ယဟန်လို့ပြန်ကြတာဒါရေကိုရပြန်ဆိုတဲ့ပပိစိတာရဲ့ literal meaning ကဘာလို့ဆိုရင်မကောင်းတဲ့အကျင့်ဆိုးတွေကိုထုတ်ပြစ်နေတဲ့ပုဂ္ဂိုလ်ဟုတ်လူတွေလည်းမကောင်းတဲ့အကျင့်ဆိုးတွေကိုထုတ်ပြင်ပပ္ပစီတာပဲပေါ့ပပ္ပဇေယမလမတနောတဲ့ကိုယ်စိတ်ထဲမှာရှိတဲ့စိတ်ရဲ့အငြင်းကြီးတွေကိုဖယ်ရှားဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်မှန်တယ်ပပ္ပစီတာပဲခုနသာမန်အချင်းပြောလို့ရှိရင်အသင်္ဒရံခွဲခြားပြီးတော့ပပ္ပစီတာရှင်ယဟန်လို့ပြောကြတာဘာဖြစ်လို့လဲဆိုရင်ရှင်ယဟန်တွေကထိုအတွက်ကြိုးစားတာကများလို့ရေကုန်ရအချင်းပြောတဲ့စကားရှင်သည်ဖြစ်ဖြစ်လူပဲဖြစ်ဖြစ်မိမိတဏ္ဍာမှာရှိတဲ့အငြိအကျေးတွေကိုထုတ်ပြဖို့ကြိုးစားတဲ့ပုဂ္ဂိုလ်မှန်တယ်များပပ္ပစီတာအဲ့ဒါလိုပပ္ပစီတာကိုယ်တဏ္ဍာအငြိအကျေးတွေကိုထုတ်ဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်တယောက်ဟာသူတော်ကိုမြင်စဲမယ်တပ်ဖြတ်မယ်သီးမခံဘူးဆိုလို့ရှိရင်မဖြစ်နိုင်ပါဘူးတဲ့နာဟိပပ္ပစီတောပုပ္ပခန္တိသူပဒါတိသူတော်ကိုတတ်မဲ့ဖြတ်မဲ့လုံနေတဲ့ပုဂ္ဂိုလ်တရားဟာနာပပိစီတော်ကိုယ့်ရဲ့တဏ္ဍာမှာရှိတဲ့အငြင်းကြီးတွေကိုထုတ်ပြတဲ့ပုဂ္ဂိုလ်မဟုတ်နိုင်ဘူးတဲ့ဟုတ်တာပေါ့နော်ကိုယ့်ငြင်းကြီးထုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ဘူးနာသမနောဟောတိပရံဝိဉ္ဇဉ်တော်ပရံဝိဉ္ဇဉ်တော်သူတော်ကိုညှင်းဆဲတဲ့ပုဂ္ဂိုလ်ညှင်းဆဲလို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာနာသမနောတမနာကိရိတာတွေကိုငိမ့်အောင်လုပ်နေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့မြတ်စွာဘုရားဆိုလိုတာခန္တီတရားလက်ကင်မထားရင်သူတစ်ပါးကိုရိုက်ဖို့ညှင်းဆဲမယ်ခန္တီတရားလက်ကင်မထားတဲ့ပုဂ္ဂိုလ်ဒီသူတစ်ပါးကိုနှိမ့်ဆက်တယ်အဲ့ဒီလိုခန္တီတရားကိုလက်ကင်မထားလို့ရှိရင်သူတော်ကောင်းကိုမဖြစ်ဘူးလို့ဆုံးလို့လေဒါပြောတာနော်သူတော်ကောင်းဖြစ်ဖို့ရတဲ့ခန္တီကိုတရားကိုလက်ကင်ထားရမယ်သာသနာတော်ရဲ့ခြင်းစဉ်ကိုနောက်ဆက်ပြီးတော့ပြောဘုရားမြတ်စွာရဲ့သာသနာတော်ဟာအနုပုပ္ပသိက္ခာအနုပုပ္ပပဋိပဒာကျင့်ရတာလည်းပဲတစ်ဆင့်ချင်းတစ်ဆင့်ချင်းသွားရတယ်ခြင်းစဉ်ကလည်းတစ်ဆင့်ချင်းတစ်ဆင့်ချင်း step by step နေလို့သွားတာခုံကျော်သွားလို့မရဘူးအဲဒါကြောင့်မို့မြတ်စွာဘုရားကဆက်ပြီးတော့ဟောတယ်အနုပဝါတော်အနုပဃာတော်ပတိမောခေသသံဝရမတ္တိယုတသဗတ္တသမိပန္တင်သသေနာတနာအဓိစိတ်တေသအာယောဘောဧတံဗုဒ္ဓနာသာသနာဟောဆရာစုစုဆုံးမခဲ့တဲ့ခြင်းစဉ်ကြီးတစ်ခုကိုဖော်ပြနမတိကခန္တီတရားလက်ခံထားပြီးတော့စလောကမှာပါတော့စေအနုပဝါတော်ကိုနှုတ်ကိုထိန်းနေတာပြောတာနော်နှုတ်ကိုထိန်းတာကသီလပဲကြည့်လေအလူပဝါရောဆိုတာဒီနေရာမှာမဆွဆွဲမကဲ့ရရခြင်းလို့ဒီလိုသနာပြန်ရပြီမဲ့လို့အနုပဝါဒဆိုတဲ့အတိတ်ပဲကနှုတ်ကိုလောအောင်ထိန်းပါနှုတ်ကိုလောအောင်ထိန်းဆိုတာဘာပြောလို့လဲလိမ့်မပြောနဲ့ပဏာဟောပဲပြောခုံးမတိုင်းတဲ့တရားနဲ့တရားမြင်ညွတ်စစ်စပ်အောင်လားပြောမဆင်းနဲ့ယဉ်ကျေးတဲ့စကားကိုပြောအကျိုးမရှိတဲ့စကားတွေမပြောနဲ့အကျိုးရှိတဲ့စကားကိုပြောဒါနှုတ်ကိုထိမ့်သိမ့်တာနှုတ်ကိုစည်းကမ်းချက်ချတာနော်နှုတ်ရဲ့စည်းကမ်းချက်တွေကအမှန်တမ်းမှအရေးကြီးတယ် ူတွေမှာနှုတ်ကြောင်ခက်နေကြတာလေတော်တော်များများဒါကြောင့်မို့တခြားသုတ်တန်တစ်ခုမှာဆိုရင်မြတ်စွာဘုရားဟောထားတာရှိတယ်နော်ကာလေနဝက္ခမိနောအတ္တလေကိုယ့်ကိုဒိဋ္ဌိလိုက်ပါပြောသင့်တဲ့အချိန်မှသာငါပြောမယ်မပြောသင့်တဲ့အချိန်မပြောဘူးဟောစကားလို့ပြောတဲ့အခါမှာနှုတ်ကိုစည်းကမ်းချက်ထားကိုပြောမဲ့စကားကြီးပြောနေတဲ့အချိန်ကမပြောနေတဲ့အချိန်ကသိကြတဲ့စဉ်းစဉ်းစဉ်းစားပြီးမှစကားကိုအရင်မပြောဘူးတဲ့ပြောနေတဲ့အချိန်မှသာပြောမယ်မပြောနေတဲ့အချိန်ကိုမပြောဘူးဒါတစ်ချက်ဘူတေနဝက္ခမိနောအဘူတေနပြောတဲ့အခါမှာလည်းပြောဖို့အချိန်ရောက်လာလို့ပြောရရင်လည်းမှန်တာကိုသာပြောမယ်မမှန်တာကိုမပြောဘူးဟောတကယ်အမှန်ကိုပဲပြောဒါတစ်ချက်အေးမနာကိုပြောတယ်ဆိုတော့ကောင်းတာမဟုတ်ဘူးဒါကြောင့်မို့တတိယအချက်ကပါလို့ပန္နေနဝက္ခမိနောဖုသိနာရင်းရင်းကြီးကြီးပြောမယ်ရင်းရင်းချင်းချင်းမပြောဘူးဟောတချို့ကမနာပြောတာဆိုပြီးတော့ဟိုရင်းရင်းချင်းချင်းပြောရင်ခက်တာပဲခံနိုင်လိမ့်မယ်အဲ့ဒါကြောင့်မို့လို့ပန္နရင်းရင်းကြီးကြီးပြောမယ်တဲ့ဖုသာရင်းရင်းဆိုင်ဆိုင်မပြောဘူးတဲ့နောက်တစ်ခုကအထံတန်မိတံဝက္ခမိနောအနတ္တတန်မိတံကိုပြောတဲ့စကားသည်အကျိုးရှိတဲ့စကားဖြစ်ရမယ်အကျိုးမဲ့တဲ့စကားမပြောဘူးနောက်ဆုံးတစ်ခုကဘာလို့ဆိုရင်မေတ္တာစိတ်တော်ဝက္ခမိနောဒောတံဆိုတာပြောရရှိလို့ပြောရလို့ဆိုရင်မေတ္တာစိတ်မိမိတဏ္ဍာမှာတိဆောက်ပြီးတော့မှပြောမယ်တဲ့ဒောတာနဲ့မပြောဘူးတဲ့ဟောဒါနှုတ်ကိုစောင့်ကြည့်ခုအနုဘဝါတော်ဆိုတဲ့မြတ်စွာဘုရားထာဝရပြောတာနော်နှုတ်ကိုစည်းကမ်းချက်ထားလိုက်ပါဒီလောကမှာဒီနှုတ်ကိုစည်းကမ်းချက်ထားမယ်ဆိုလို့ချင်းနှုတ်ကြောင့်သိလက်ကြောင့်ကြည့်ဆိုတော့မဖြစ်နိုင်တော့ဘူးပေါ့လောကမှာနှုတ်ကြောင့်ပြဿနာတက်နေတယ်လေအများကြီးကြီးညီညီကြီးပြပြတာလေဒီနှုတ်ကြောင့်ပဲဘယ်သူကဘယ်လိုပြောတယ်မခံနိုင်ဘူးတန်တဲ့ပြောအဲ့ဒါကြောင့်မလို့နှုတ်ကိုစည်းကမ်းချက်ထားဖို့ဆိုပြီးတော့မြတ်စွာဘုရားကအာရိပါတိမောဩဝါဒပါတိမောဒေသနာတော်ထဲမှာထည့်ပေါ်တာအနုပါဝါတော်နှုတ်ကိုစည်းကမ်းချက်ထားဆွဆွဲပြီးတော့မပြောမိစေနဲ့နောက်တစ်ခုကအနုပါခါတော်ဘယ်သူမှထိခိုက်နေတာအောင်မလုပ်နဲ့ကိုယ်နဲ့လုပ်တဲ့အခါလဲလူတစ်ဖက်သားကိုထိခိုက်နေတာတော့အောင်မလုပ်နဲ့ကိုယ်ကိုစည်းကမ်းချက်ထားဒါနော်ကိုယ်လည်းနဲ့သူများဒုက္ခမရောက်စေနဲ့ပေါ့ကိုယ့်ရဲ့ခန္ဓာကိုယ်အကြောင်းပြုပြီးတော့ကိုယ်ကြီးလည်းရောက်သူများတို့ဒုက္ခရောက်တာမျိုးမဖြစ်စေနဲ့ပေါ့အနုပါဝါတော်အနုပါခါတော်ပါတိမောက္ခေသသာဝရောပါတိမောက္ခဆိုမြင့်မြတ်တဲ့အကျင့်ရဟန်းတော်များဆိုလို့ရှိရင်928ဆောသိခဘုဒ္ဓမှာလာတဲ့အတိုင်းကျင့်ကြံကြိုးကိုအထောက်အထားထိရမယ်ဆုဆောင်သိရမယ်လူတွေကြတော့၅ပါးသီလစောင့်စီးတာပါဠိပေါက်ခသီလပါဠိပေါက်ခေသသံဃောကောင်းလိုက်လို့ရှင်ရသော်ပြဒီသုံးခုကသီလဘလောက်အရေးကြီးတယ်ဆိုနံပါတ်1နှုတ်ကအရေးကြီးလို့နှုတ်ကိုယဉ်ထိတ်ပြီးတော့ကိုယ်ကိုထိတ်ပြီးတဲ့အခါလှုပ်တင်လှုပ်ထိုက်တာတွေကိုချစ်ဟောကိုချင်းတရားကိုချင်းတရားဆိုတဲ့နေရာမှာစာရိတ္တသီလဝါရိတ္တသီလလို့နှမျိုးရှိတယ်ဝါရိတ္တသီလဆိုတာမလုံနဲ့လို့တားမြစ်ထားတဲ့ဟာစာရိတ္တသီလဆိုတာလုံရမယ်လို့ပြောတဲ့ဟာအဲတော့မလုံရဘူးဆိုတာလည်းမလုံရဘူးလုံရမယ်ဆိုတာလည်းလုံဖို့လိုတယ်ညာတော့အချင်းမလုံရဘူးဆိုတာကိုရှောင်ပြန်လိုက်ရုံနဲ့ကိစ္စပြီးတဲ့ချင်းနေကြတာမဟုတ်ဘူးမလုံရဘူးဆိုတာလည်းမလုံပဲနေဖို့လိုတယ်လုံရမယ်ဆိုတာလည်းလုံရအောင်လုပ်ဖို့လိုတယ်ထို့နှစ်ခုဟာအကျိုးမဲ့ကိုဖြစ်စေတာရင်တူတူပဲလုံးတဲ့တာကိုမလုံးသေးနေတာနဲ့မလုံးတဲ့တာကိုလုံးတာတူတူပဲအပြစ်ဖြစ်တာချင်းဒါကြောင့်မလို့ပါတိမောက္ခေသတောင်းရောတကယ်ကိုချင်းတရားအစစ်မြစ်နဲ့ကိုချင်းတရားနဲ့ပတ်သက်ပြီးကိုယ့်ကိုယ်ကိုစောင့်စည်းပါလို့ပြောတော့အဲ့ဒါလို့စောင့်စည်းလို့စိတ်ကိုဖြူစင်အောင်ကြိုးစားတော့မယ်ဆိုတဲ့ချင်းစဉ်နဲ့နောက်တစ်ခုအရေးကြီးတာကဘာလို့ဆိုမတ္တိညုတ္တသဘဒ္ဒတိအသာစားရင်တိထားကိုနဲ့တဲ့အစာကိုဘာဖြစ်လို့လုံးဆိုလို့ရှိရင်သူတွေကအစာကြောင့်ဒုက္ခဖြစ်တာတွေအများကြီး ကျမ်းမာရေးပြပြစီမှာဆိုလို့မြတ်စွာဘုရားကမတ္တိညုဒါသဗတ္တသမိကျမ်းမာရေးပြပြသွားတဲ့ပုဂ္ဂိုလ်တယောက်ကလည်းတရားဓုတိယမြတ်ရောက်ဝင်ရတဲ့နှောင့်ရှက်ရှိဖြစ်သွားပြီ။ဒါကြောင့်မို့အစံစားတဲ့ခံမြတ်စွာဘုရားကအစံစားတဲ့ခံမှာကြိုက်လို့စားတာမျိုးမဖြစ်စေရ။အစံစားတာဘာရည်ရချက်နဲ့စားတာတုံးဆိုအသက်ရှိကိုစားတာ။အစံမစားရင်အသက်မရှိဘူးလေ။ဒါကြောင့်မို့အစာစားတယ်ဆိုတဲ့ရည်ရွယ်ချက်ကဟောဒီခန္ဓာကိုယ်ကြီးတည်တံ့ဖို့အတွက်အစာ။သို့သောလူတွေကအဲ့ဒီလိုခန္ဓာကိုယ်ကြီးတည်တံ့ဖို့ဆိုတဲ့ရည်ရွယ်ချက်တွေကြော်ပြီးတော့ဘာလို့ဆိုကြိုက်လို့စားတာဖြစ်တယ်။တဲ့တာရောမတဲ့တာရောကြိုက်ပြီဆိုလို့ရှင်ဟုတ်လား။ရှားတောင်းလာပြီဆိုလို့ရှင်တော့မတဲ့မှန်းသိတာလည်းစားတာပဲ။ဘာလို့လို့ဆိုအသက်ရှိဖို့ဆိုတဲ့ရည်ရွယ်ချက်မဟုတ်တော့အဲ့ကြတိုင်းလို့စားတယ်ဆိုတဲ့တဏှာလောဘပဲဖြစ်တယ်။ဆိုပါစို့ဒိဉ္စီဆိုတာကြောက်ကယောဂံနဲ့အလွန်ဆိုးကြောက်ကကိုပျက်စီးစေတတ်တဲ့အစိတ်တွေပါ။အေးဒိဉ္စီကိုတိုင်းလို့စားလို့ရှိရင်ကြောက်ကယောဂံရှိတဲ့ပုဂ္ဂိုလ်ကမြင်မြင်ဒုက္ခပေး။မြင်မြင်ဒုက္ခရောက်သွား။သို့တော်လည်းတိုင်းတဲ့ပုဂ္ဂိုလ်ကမရှောင်နိုင်ဘူး။ကြောက်ကမကောင်းဝင်ပဲလို့ဒိဉ္စီစားကြတာပဲဥပမာပြောကြတော့ဝက်သားရဲ့အချို့တူပဲဒီလိုပဲကော်လက်စထရောများတဲ့ပုံပေါ်တို့သီလရောဂါရှိတဲ့ပုံပေါ်တို့မတည့်ဘူးဆိုရင်စားဘုန်းကြီးတို့သိတဲ့ဆရာတော်တပည့်သတိထားစရာတစ်ခုပြောပြတာအဲဆရာတော်တပည့်ဝက်သားနဲ့မတည့်ဘူးသူတို့ဝက်သားအချက်ထားတာတော်တော်ကောင်းဆွမ်းကြီးတစ်ခုမှဝက်သားနဲ့ဘုန်းကြီးတို့နဲ့တပွဲတည်းစားတဲ့အခါကျတော့ဝက်သားကတော်တော်ကောင်းအောင်ချက်ထားတော့အဲ့ဒီဆရာတော်ဝက်သားမြင်တော့ဖုံးပေးခြင်းဖုံးပေးခြင်းတော့တတုံးခေါ်ထည့်လိုက်တော့ဘုန်းကြီးလည်းမနေနိုင်လို့ပြောလိုက်တယ်ဆရာတော်ဆရာတော်ဝက်သားနဲ့မတည့်ဘူးမို့လားလို့ဆိုဘာပြောလို့ဆိုတတုံးထဲမှာကိုတော်တယ်စားလိုက်တဲ့အခါအရသာလေးတွေ့သွားတဲ့အခါနောက်တစ်ခါပြန်ပြီးတော့လှမ်းမြန်တယ်လာတဲ့အခါဘုန်းကြီးကမပြောပါဘူးပြောမှဆိုလို့သူကသူမထူးပါဘူးကိုတော်ဆိုဘဝဖုံးပြီးတော့တာဒီလိုဖြစ်တတ်တယ်နော်နောက်တော့သိမကြဘူးဘုရားတော်နေတော့ကျွန်တော်မှသွားအေးတချို့ကလည်းအစာကိုမလျှော့နိုင်တဲ့အခါကျဘာပြောတော့ဆိုအသက်ရှိဖို့စားရမှမေ့ပြီးတော့ဘာလို့လဲဘဝစားပြီးသိမယ်တဲ့သူလည်းကဟုတ်တယ်လို့လို့ဘာလို့လို့ဘောမစပြီးသိမယ်အငတ်ခံပြီးတော့တော့မသိဘူးဆိုပြီးမှန်းတော့မရှောင်နိုင်ပါဘောနော်အဲ့တော့မြတ်စွာဘုရားကအစာစားတယ်ဆိုတာဣမတ်တခန္ဓာသတိတိယဒီခန္ဓာကိုယ်ကြီးကြည်တမ်းကိုစားရမယ်ဒါလည်းလားလို့ဆိုတော့ပုရဏံပုရဏင်းသဝေဒနံပဋိဟင်္ဂာမိနဝေသဝေဒနံနောက်ပါတိတံအစာစားတဲ့ခါမှာတတိထားရမှာကယောဂဟောင်းနေကြောက်စီရမယ်ယောဂသိလည်းမရစေရဘူးဆိုရင်ရည်ရွယ်ချက်ရှိရတယ်ယောဂဟောင်းဆိုတာဘာလို့အစာမစားလို့ရှိရင်အစာအိမ်မှာယောဂဖြစ်နိုင်တယ်ဆာလောင်ရင်းဆိုတဲ့ယောဂဟောင်းကိုလည်းဖြောက်ပြီးသားဖြစ်ရတယ်စားနေတာကြောက်အောင်စားတာပဲစိကိစ္ဆာပရမရောဂဆာလောင်ရင်းဆိုတာအစိုးဆုံးယောဂလို့ဆိုတာပေါ့ဆာလောင်မှုဆိုတဲ့ယောဂကြောက်ဖို့အတွက်စားစားပြီးအတွက်ကြောက်တင်းတင်းတင်းတော်ရုံမှာမစားပဲနဲ့အများကြီးစားသေးတဲ့ကြောင့်ယောဂဝေဒနာအသိတွေဖြစ်လာနိုင်သေးတယ်အဲ့ဒီလိုလည်းမဖြစ်စေရဘူးလို့ပြောတာနော်အစာမကြေတဲ့ယောဂလို့မတည့်လို့ခုနကယောဂမျိုးစုံဖြစ်တာလို့ဒါမျိုးမဖြစ်စေရဘူးတဲ့အဲ့ဒါကိုမြတ်စွာဘုရားကညွှန်ပြပြီးတော့မတ္တိညုတံသဗ္ဗတလေအေကိုစားတဲ့အစာနဲ့ပတ်သက်ပြီးတော့အတိုင်းအတာလေးတစ်ခုပြီးဖို့လိုတယ်လို့ဒီလိုဟောတာနော်ဒါနဲ့နေ့စဉ်အတွက်အမြဲတမ်းသုံးကြတဲ့ဆုံးမဩဝါဒတစ်ခုပဲနေ့စဉ်အတွက်အလုံးသုံးကြတဲ့ဆုံးမဩဝါဒတစ်ခုနောက်တစ်ခုကပါလို့ပန္တင်သသေယနာသနံရဟန်းတော်များဆိုလို့ရှိရင်ဝိလံတီခေါင်တဲ့အရာစိတ်ငြိမ်တဲ့နေရာမျိုးမှာချင့်ကပ်ဖို့ဘာဖြစ်လို့လဲဆိုတော့လူစုလူဝိနဲ့နေလို့ရှိရင်လာပြီးတော့စကားပြောလို့ရှိရင်သမာဓိပြက်မယ်တရားထုတ်ဖို့အချိန်တည်းနဲ့လာမယ်ဒါကြောင့်မို့ပန္တလို့ခေါ်တဲ့လူမရောက်တဲ့ဝိလံတဲ့ဒေတာမှာနေလို့ဒီလိုဟောတယ်။အ ဒီတရားထုတ်ခြင်းတဲ့ပုဂ္ဂိုလ်လူဝဲဖြစ်ဖြစ်ရှင်မဲဖြစ်ဖြစ်စိတ်ငြိမ်တဲ့နေရာလေးရွေးရမှာတော့သိကြတာပေါ့စိတ်ငြိမ်တဲ့နေရာမရွေးနိုင်လို့ရှိရင်အပေါင်းအသင်းကလာပြီးစကားပြောမယ်စကားပြောလိုက်တဲ့ဒီတိုင်းနဲ့ကိုလုံးရဲ့အလုပ်တွေမလုပ်နိုင်တော့ဘူးတရားမလို့ပန္တင်သသေယနာတနစိတ်ကိုဖြူစင်မှုရရဲ့ဒီနေရာလေးကလည်းရွေးချယ်ဖို့လိုတယ်လို့အရေးကြီးချက်ချင်းပြီးတော့ထားပြီးတော့နောက်ဆုံးနိဗ္ဗာန်ဆိုတဲ့တရားကိုမျက်မှောက်ပြုဖို့အတွက်ဘာလုပ်ရမလို့ဆိုအဓိစိတ်တေသအာယောဘောအဓိစိတ်တလို့ခေါ်ရဲမြင့်မြတ်တဲ့စိတ်ဆိုတာဘာကိုပြောတာလို့ဆိုသမထနဲ့ဝိပဿနာတဲ့အဲ့ဒီစိတ်တည်းမိမိတဏ္ဍာဖြစ်အောင်လုပ်ပါပြောတာအဓိစိတ်တဆိုတာတဏ္ဍစိတ်မဟုတ်ဘူးသဘာဝတရားပေါ်မှာငြိမ်အောင်ထားနိုင်တယ်အာယုတ္တုပေါ်မှာငြိမ်အောင်ထားနိုင်တယ်သမารိစွမ်းအားပြည့်တဲ့စိတ်သင်္ခါရတရားတွေရဲ့အမှန်ပေါ်မှာစိတ်ကိုနိုင်တဲ့ဝိပဿနာစိတ်အဲ့ဒီသမထစိတ်နဲ့ဝိပဿနာစိတ်ဟာအဓိပ္ပာယ်ပဲအဲ့ဒီအဓိပ္ပာယ်ကတော့ခေါ်တဲ့မြင့်မြတ်တဲ့စိတ်အနေထားကြီးရလာအောင်ကြိုးစားပါလို့ဟောဘုရားမြတ်စွာဘုရားပါတိမောအခါတော်လေးမှာဟောဒီပါတိမောဩဝါဒပါတိမောခန္ဓာ၃ပုဒ်ကိုယဟန်တန်ဃာလေးကိုတလားတစ်ချိန်နှစ်ချိန်အများတိုင်းရွတ်ဆိုပြီးတော့ဆုံးမတယ်ဟာဒီကနေ့တဘောရဲလာကြီးနဲ့အမှတ်တရအနေနဲ့ဟောဒီဩဝါဒပါဠိပေါင်းမှာလာတဲ့တရားဓမ္မတွေကိုပြည့်စုံရုပ်ကိုအထောက်ကြမယ်ဆိုလို့ရှိရင်မိမိတို့ဘုရားမြတ်စွာသာသနာတော်နဲ့ဂျုံတွေ့ရဂျုံသာသနာတော်နဲ့ဂျုံတွေ့ရဂျုံတတ်ပြီးမိမိတို့လှူလာတောင်းတတဲ့နိဗ္ဗာန်ဆန္ဒကိုကိုယ်စီကိုယ်ကမြင်မောပြုချင်မှာဖြစ်ပါတယ်ထာဝရတရားချက်ကိုရောရံပရိသတ်တဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်ပြန်လာရဲ့အမတ်တရားများလို့ဆိုတဲ့အထက်မှာဒီကနေ့ဒီကိုယ်ရဲလာပြီးနေ့အမတ်တရားဟာဖြင့်သာသနာ့တမိုင်းမှာအလွန်ထူးခြားပါတယ်ဘုရားမြတ်စွာရဲ့သာသနာတော်မှာပညာဉာဏ်ထိတ်တန်းဖြစ်တဲ့ရှင်သာရိပုတ္တရာယဟန္တာနေ့ယဟန္တာဖြစ်တော်မူတဲ့နေ့ဖြစ်ဘုရားမြတ်တော်ကအစီအခေါ်ယူတဲ့နေ့ဖြစ်ဘုရားမြတ်စွာဘုရားရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကိုအကတ္တဝကယာတုဖြင့်ချီးမြှောက်တော်မူတဲ့နေ့အဖြစ်ဘုရားမြတ်စွာကသံဃာပရိသတ်ထဲမှာအရေးပါတဲ့ဩဝါဒပါဠိမောက်ကိုဟောကြားချီးမြှင့်တဲ့နေ့အဖြစ်ဘုန်းကြီးတို့ဒီအမတ်တရားထားပြီးတော့ဩဝါဒပါဠိမောက်မှာလာတဲ့အရာရင်ချင်းချင်းကျုပ်ကိုအားထုတ်တော်မူနေရပါစေကုန်သတည်း